So ကျွန်တော်ဒီကနေ့နှုတ်ကပတ်တော်ကိုဒီတကွာဆင်ခြင်ဖို့ရန်တွားသွားကြတဲ့ခါကျွန်တော်ပြီးခဲ့တဲ့တနင်္လာနေ့ကနေပြီးတော့ဘော်ဒဟူးနေ့အထိကျွန်တော်တို့ဒီ WA မှာရှိတဲ့နှစ်ချင်းတေယုံဆရာများရဲ့အာသစ်လောင်းအစီအစဉ်မနော်ပါစတာရီထရစ်အစီအစဉ်ရှိပါတယ်အဲဒီမှာကျွန်တော်တို့သွားပြီးတက်ရောက်ခဲ့တယ်ဆိုတော့ဒီတနေ့မှာလည်းကျွန်တော်တို့ကိုတင်တန်းပေးတဲ့ဆရာပေါ့နော်အထူးသဖြင့်နှုတ်ကပတ်တော်ကိုတင်ကြားပေးတဲ့ဆရာကဘေးအပေါ်မှာအခြေခံပြီးတော့ပြောသွားလဲဆိုလို့ရှိရင်ဘုရားသခင်ဟာကျွန်တော်တို့ရဲ့မိတ်ဆွေဖြစ်တယ်ဆိုတော့ God as a friend ဆိုတဲ့အရာလေးနဲ့သူသင်ပေးသွားပါတယ်အဲ့တော့တကယ်တော့ဘုရားသခင်ကျွန်တော်တို့အတွက်အထူးသဖြင့်ကျွန်တော်အတွက်လည်းမပြင်းစင်တဲ့အရာဖြစ်တယ်လို့ကျွန်တော်နှစ်ရှမ်းစွာခံစားမိတယ်။ဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်ပြီးခဲ့တဲ့အပတ်ကပြောခဲ့သလိုကျွန်တော်တို့ရဲ့အသက်တာမှာယုံကြည်သူအဖြစ်နဲ့အသက်ရှင်တော်လဲယုံကြည်ခြင်းနဲ့အသက်ရှင်တဲ့နေရာမှာကြီးထွားတဲ့နေရာမှာတော့ကျွန်တော်တို့ရဲ့ပုံသဏ္ဍာန်တွေလက်တွေ့အသက်တာတွေမှာတော့ပုံစံအမျိုးမျိုးရှိနိုင်တယ်ဆိုတော့လေကိုကျွန်တော်အထူးသဖြင့်ဆင်ခြင်မိပါတယ်ဒါကြောင့်လဲကျွန်တော်တို့တွေရဲ့အသက်တာထဲမှာဘုရားသခင်ဘာတွေလုပ်နေတယ်လဲဆိုတာကိုမြင်တတ်တဲ့သူတွေဖြစ်ဖို့ရန်အတွက်ဆုတောင်းဖို့ဆိုတဲ့အကြောင်းအရာလေးကိုကျွန်တော်ပြခဲ့တဲ့ပတ်မှာကျွန်တော်စတင်ပြီးတော့မှဆွေးနွေးဆင်ခြင်ခဲ့ပါတယ်ဆိုတော့ဒီဂျန်နဲ့ပတ်တယ်မှာလဲဆုတောင်းခြင်းနဲ့ပတ်သက်ပြီးတော့ကျွန်တော်အထူးသဖြင့်ဆက်လက်ဆင်ခြင်ကြဖို့ကျွန်တော်နှိုးဆော်ချင်ပါတယ်။ဒါပေမဲ့ဒီနေ့ကတော့အထူးသဖြင့်ဘုရားသခင်ကိုဆုတောင်းတယ်လို့ပြောတဲ့အခါမှာမောရှေနဲ့ဘုရားသခင်နဲ့မျက်နှာချင်းဆိုင်မိတ်ဆွေကဲ့သို့စကားပြောသွားကြတဲ့အကြောင်းအရာလေးကိုအခြေခံပြီးတော့မှဒီတကွာဆင်ခြင်ဖို့ဖိတ်ခေါ်ချင်ပါတယ်။ဆိုတော့ကျွန်တော်ရဲ့အသက်တာထဲမှာဘုရားသခင်နဲ့အခြေဆက်ရှိတယ်ဘုရားသခင်ရဲ့လူဖြစ်တယ်ဆိုတာကိုကျွန်တော်စဉ်းစားတဲ့အခါဒီကနေ့ကျွန်တော်တို့ကိုကဲ့တင်တဲ့ကျွန်တော်တို့ကိုချစ်တဲ့ဘုရားသခင်ကကျွန်တော်တို့ကိုမိတ်ဆွေကဲ့သို့တငယ်ချင်းကောင်းကဲ့သို့မျက်နှာချင်းဆိုင်စကားပြောပြီးမှအဲ့ဒီလို relationship မျိုးထဲမှာဒီဖြစ်တည်ခြင်းနဲ့ဆက်လက်ပြီးမှကျွန်တော်တို့ကိုလမ်းပြခြင်းနဲ့ဘုရားဖြစ်တယ်ဆိုတဲ့ shut down နဲ့ဒီကနေ့ shut down ခြင်းကိုစဉ်းစားတဲ့အခါမှာကျွန်တော်တို့က religiously ပေါ့နော်ဘာသာရေးဆန်စွာ shut down ခြင်းဆိုတဲ့လုံဆောင်ချက် activity ထဆိုင်ရင်ကျွန်တော်တို့ဟာဘုရားသခင်နဲ့ယဉ်နှီးပြီးတော့အဲ့ဒီယဉ်နှီးခြင်းနဲ့မှာရှိတဲ့စကားပြောခြင်းကဲ့သို့ဆုတောင်းတဲ့အရာလေးကိုကျွန်တော်အထူးသဖြင့်နှိုးဆော်ချင်ပါတယ်အဲ့ဒီအပိုင်းလေးနဲ့ကျွန်တော်စဉ်းစားဖို့ဖိတ်ခေါ်ချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီထွမြာချမ်းနဲ့မှာကျွန်တော်ဖတ်သွားပြီးပါပြီအခန်းကြီး33ဒီထက်မှာထွမြာချမ်းအခန်းကြီး33နဲ့မှာအင်မတန်မှလှပတဲ့ဘုရားသခင်ကသူ့ကိုယ်သူဖွင့်ပြတဲ့ဖွင့်ပြခြင်းကိုကျွန်တော်တို့တွေ့ရပါတယ် God reveals himself in a way that is so beautiful အရင်လှပတဲ့ပုံစံနဲ့သူ့ကိုယ်သူဖော်ပြသွားတယ်ငါယေရှုပြုလို့တဲ့သူကိုယေရှုပြုမယ်တနာလို့တော့သူကိုငါတနာမယ်ငါသာရဖျားဖြစ်တယ်ဆိုတဲ့သူ့ရဲ့ဖြစ်ခြင်းကိုမောရှေနဲ့ယဉ်နှီးကျွမ်းဝင်မှုထဲကနေပြီးတော့မှဖော်ပြသွားတယ်ဖော်ပြချက်ကိုကျွန်တော်တို့တွေ့ရပါတယ်ဆိုတော့ထာဝရဘုရားအဆွေခင်ပွန်းခြင်းနှုတ်ဆက်တဲ့နေတူမောရှင်နဲ့မျက်နှာချင်းဆိုင်နှုတ်ဆက်တယ်လို့ပြောပါတယ်။ဆိုတော့ကျွန်တော်ဒီရားလေးကိုဒီတကောကဆက်ဆင်ခြင်းသွားကြဖို့ဖြစ်ပါတယ်။ဆိုတော့ကျွန်တော်တို့ဒီကဘာဝချမ်းအခန်းကြီး33 sorry ထမြာချမ်း33တခန်းလုံးကိုကြည့်မယ်ဆိုရင်အထူးသဖြင့်ဒီ context ကပါလဲဆိုတော့ကျွန်တော်တို့ဒီဣသေလလူမျိုးတွေကြုံခံရာအီဂျစ်ပြည်ကနေမှထွက်မြောက်လာပြီးကျုံဘဝကနေလွတ်မြောက်သွားပြီးလွတ်လပ်တဲ့သူတွေအဖြစ်နဲ့ဘလို့အသက်ရှင်ရမလဲဆိုတာကိုဘုရားသခင်ကသူတို့ကိုစနစ်တကျ instruction လမ်းညွှန်မှုပေးပြီးဖြစ်တယ်။အဲ့ဒီလမ်းညွှန်မှုထဲမှာဆက်လက်ပြီးတော့မှအသက်ရှင်သွားဖို့ဖြစ်တယ်။ဆိုတော့ဒါလေးလေးကျွန်တော်တို့နော်ကြုံနှုံးလေးသေချာလေးစဉ်းစားရအောင်နော်။ဣသေလလူမျိုးတွေကြုံဘဝမှာဖြစ်စဉ်ကာလတုန်းကသူတို့ရဲ့လှုပ်ဆောင်တမျှသောအမှုရာအလုံးစုံတို့ကသူတို့သခင်အတွက်ဖြစ်တယ်။သူတို့ဘလောက်ပဲကောင်းအောင်လှုပ်လှုပ်တနေ့ကိုနှစ်စလေးနိုင်ရှိတဲ့အချိန်မှာအိတ်တဲ့ချိန်စားတဲ့ချိန်ကလွဲရင်ဘလောက်ပဲအလုပ်လုပ်နောက်ဆုံးမှအဲ့ဒါကသူတို့ရဲ့သခင်တပည့်သူတို့တော့မဟုတ်ဘူးစဉ်းစားကြည့်နော်ဒါကကျွန်တော်တို့သခင်ယေရှုမယားထားတဲ့သူတွေရဲ့အသက်တာကဒါပဲဘလောက်ပဲကောင်းတာလှုပ်လှုပ်ဘလောက်ပဲကိုယ့်ရဲ့ပိုင်ဆိုင်မှုကိုယ့်ရဲ့အသက်တာဆက်ကပ်ပြီးတော့မှသူများအတွက်အသက်ရှင်သည်ထားအောင်နောက်ဆုံးမှာတော့အပြည့်ရဲ့ဖခင်အတွက်ပဲဖြစ်သွားတယ်ဘလောက်ပဲကောင်းကောင်းနော်ဘလောက်ပဲကောင်းကောင်း even in the name of religious ဘာသာရေးရှုတော်နဲ့အကောင်းဆုံးအသက်ရှင်နေဆိုရင်တော့မှသခင်ယေရှုမပါဘူးသခင်ယေရှုအားဖြင့်မဟုတ်ဘူးဆိုရင်အဲ့ဒါကနောက်ဆုံးမှသခင်ဖြစ်တဲ့အပြစ်ရဲ့ဖခင်ပဲအတွက်ပဲဖြစ်သွားတယ်ကျွန်တော်ရဲ့သခင်ကအပြစ်တရားဖြစ်သွားတာ哦ဆိုတော့ဒါကိုကျွန်တော်တို့တွေ့ရတယ်အဲ့ဒီကမ္မအပြစ်တရားကနေလွတ်မြောက်လာပြီကျွံဘွားကနေလွတ်မြောက်လာတဲ့ဣတိလလူမျိုးတွေကကျွံဘွားကနေလွတ်မြောက်သွားပြီဖြစ်တဲ့အတွက်လွတ်မြောက်ခြင်းလွတ်လပ်ခြင်းဆိုတာလေစစ်မှန်သောလွတ်လပ်ခြင်းစစ်မှန်သောလွတ်မြောက်ခြင်းဆိုတာကစီကံရှိတဲ့ instruction ညွှန်ကြားခြင်းအောက်မှာပဲကျွန်တော်တို့လွတ်မြောက် good reference point ရှိဖို့လိုတယ်ဥပမာအာဂါတမှာကျွန်တော်တို့လွတ်သွားတယ်ဆိုရင်ဒါကလွတ်သွားတာပဲလွတ်မြောက်တာပဲသို့တော်လေတခုခုနဲ့ချိတ်ဆက်ထားတဲ့တည်မြဲနေတဲ့အရာတခုခုနဲ့ချိတ်ဆက်ထားတဲ့ဆိုတာမရှိဘူးဆိုရင်သူလဲပြီးမှဘာမှအတိတ်ပဲမရှိတဲ့လွတ်လပ်လဟာထဲမှာလွတ်မျောနေတာပဲဖြစ်သွားလိမ့်မယ်လွတ်တက်တာတော့လွတ်လပ်တာပဲဒါကြောင့်လို့ဘုရားသခင်ကသူတို့ကိုကြုံဘဝကနေလွတ်မြောက်ပြီးတဲ့ခါမှာဒီလိုအသက်ရှင်ရမယ်ဆိုတဲ့ပြည့်ညတ်တော်ဘုရားသခင်ပေးလိုက်တာဖြစ်တယ်ဒါကြောင့်မလို့ဒီနေ့ကျွန်တော်တို့ဝိညာဉ်အသက်ရှင်တဲ့သူတခင်ယေရှုကိုယားထားတဲ့သူတွေနဲ့လွတ်မြောက်တော်သူတွေဖြစ်သည်ဖြစ်တော်ညာလေအဲ့လွတ်မြောက်ခြင်းနဲ့မှာစီကံမရှိဘူးဘုရားစကားကိုမသိဘူးဆိုလို့ရှင်တော့ကျွန်တော်ရဲ့လွတ်မြောက်ခြင်းကဗာ reference point မှာမရှိတဲ့လွတ်လပ်ခြင်းဆိုတဲ့ကြောက်ကမန်းတဲ့ကိုကြာသွားတဲ့အတူတူပဲဖြစ်လိမ့်မယ်ဒါကြောင့်မလို့ဘုရားသခင်ပေးတဲ့ instruction ဘုရားသခင်ရဲ့ယဉ်ကြီးကြောင်းဝင်ခြင်းဆိုတဲ့အင်မတန်မှအရေးကြီးတာဒါကြတော့ဘုရားသခင်ကဣတိလလူမျိုးတွေနဲ့အားလုံးနဲ့အတူတူအဲ့လို relationship မျိုးကိုလိုချင်တာဒါမဲ့လူတွေကကြောက်တဲ့ခါမှာမောရှေကိုပဲငါတို့ကိုစားနေမဲ့သွားပါဆိုပြီးတော့မောရှေကိုသူတို့အဲ့လိုမျိုးကိုစလေဖြစ်နေလောက်ခိုင်းလိုက်ခြင်းဖြစ်တယ်ဆိုတော့ကျွန်တော်တို့သိရတယ်အဲ့ဒီခါမှာလွတ်လပ်လာတဲ့ခါမှာအသက်တာမှာဘုရားသခင်ရဲ့စကားကိုနားထောင်ရတာအယံခတ်တယ်ကျွံဘဝเนาะကျွန်တော်တို့ပြောနေကြစကားတိုင်းပေါ့လေလူကတော့အီဂျစ်ပြည်ကနေလွတ်မြောက်လာမယ်စိတ်နှလုံးကတော့အီဂျစ်ပြည်မှာကြံခဲ့တယ်ဆိုတဲ့အရာဒီနေ့ကျွန်တော်တို့ရဲ့စိတ်အနေနဲ့ကအပြစ်သဘောနဲ့အပြစ်တရားနဲ့ငါဆိုတဲ့စိတ်တွေအပြစ်တရားရဲ့အခြေခံဖြစ်တယ်နော်ကိုဘ ਹੁ ပြုချင်းဆိုတဲ့ဇာတိသဘောတွေကများနေသေးတယ်ဆိုရင်ဘုရားသခင်ရဲ့စကားကိုနားထောင်ရတာအယံခတ်တယ်ဘုရားသခင်ရဲ့အလိုတော်တိုင်လက်လျှောက်ရတာအယံခတ်တယ်ဘုရားသခင်ရဲ့ယဉ်နီကြောင်းဝင်ခြင်းနဲ့အတူတူအသက်ရှင်ရအယံခတ်ပါတယ်ဒါကြောင့်မလို့လူတွေကဘာဖြစ်လာလဲဆိုတော့ဘုရားသခင်စကားကိုနားမထောင်စန့်ကျင်နေငြီးတွားတယ်အဒီလိုငါတို့ဒီနေရာခေါ်လာတာတေဖို့ခေါ်လာတာလားအီဂျစ်သူများစီမှာကြုံခံရတော့တော့ကောင်းသေးတယ်ဆိုတဲ့အထိဘုရားသခင်ရဲ့ဂျေဇုတရားကိုစော်ကားကြတာနော်အဲ့ဒီခါမှာဒီအရာလေးကနော်ဒီကျွန်တော်တို့ထွတ်မြောက်ကျမ်း33ရဲ့ context လေးကအဲ့ဒါဖြစ်တယ်ဘုရားသခင်ကမောရှေမင်းတော့ငါသဘောကျပါတယ်မင်းကတော့ငါရဲ့ရှေ့မှာမျက်နှာရပါတယ်အဲ့တော့မင်းကငါကောင်းချီးပေးမယ်မင်းကတော့အစဉ်ပြေတယ်ဒါပေမဲ့ဒီဣတိလလူတစုနဲ့လဲပင်ခိုင်မာတဲ့အမျိုးတွေစင်သွုံးခိုင်မာတဲ့အမျိုးတွေနဲ့တော့ငါမသွားတော့ဘူးငါသူတို့ကိုဖျက်ဆီးမိလိမ့်မယ်တဲ့အဲ့လိုမျိုးဘုရားသခင်ကပြောဒီနော်ရှင်ဘောပေါ့မောရှင်နဲ့မင်းချင်းဆိုင်တွေ့ပြီးမှယဉ်နီးစွာပြောတဲ့အထက်မှာဒါကိုကျွန်တော်တို့တွေ့ရတယ်ဆိုတော့ဒါလေးကိုကျွန်တော်တို့အတူတကွာဆင်ခြင်တဲ့ခါမှာဘုရားသခင်ကလည်းကျွန်တော်ပြောချင်ပါတယ်ဒီနေ့ကျွန်တော်တယောက်ချင်းစီတိုင်းကိုဘုရားသခင်ကမောရှိခဲ့သူမိတ်ဆွေအဖြစ်နဲ့ယဉ်နီးကျွမ်းဝင်စွာနဲ့မိသားဖွဲ့ခြင်းနဲ့ဘုရားဖြစ်တယ်ဆိုတာလေးကိုအားလုံးသိပြီးသားဖြစ်တဲ့အရာလေးမှာကျွန်တော်ထပ်လောင်းပြီးဒီကနေ့အထူးသဖြင့်အထူးပြုပြောချင်ပါတယ်ဆိုတော့ဓမ္မသစ်ကာလရောက်လာတဲ့အခါသခင်ယေရှုကပြောလဲဆိုလို့ရှိရင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး15ရောက်လာတဲ့အခါမှာသခင်ယေရှုဒီလိုပြောပါတယ်အခုချိန်ကစပြီးတော့မင်းတို့ကကျွန်းလို့မခေါ်တော့ဘူးကျွန်းဆိုတာကကိုသခင်ပါလို့လဲဆိုတော့မသိရဘူးအခုချိန်ကစပြီးမင်းတို့ကအဆွေလို့ခေါ်မယ်မိတ်ဆွေလို့ခေါ်မယ်တငယ်ချင်းလို့ခေါ်မယ်ဘာကြောင့်လဲဆိုရင်ခမီးတော်ငါ့ကိုပြောတဲ့မြတ်သောအရာအလုံးကိုမင်းတို့ကပြောပြပြီးသွားပြီဘာမှမချန်ထားတော့ဘူးလို့ပြောတယ် So ဒီယောဟန်ခရစ်ဝင်ကျမ်းအခန်းကြီး15ကိုကျွန်တော်တို့ဖတ်တဲ့အခါမှာဒီဘာ context နဲ့ဖတ်ရမလဲဆိုရင်ဒါကသခင်ယေရှုပြောတာကဒီဟေရှာယအနာဂတ်ကြောင့် context ထားပြီးပြောတာဖြစ်တယ်။ဆိုတော့ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး15မှာဘာနဲ့စလဲဆိုလို့ရှိရင်သခင်ယေရှုကငါဒီမှန်သောဇပြည့်နွယ်ပင်ဖြစ်တယ်ဆိုရင်စတယ်။ ngaku ami mpyo yin mino ba ma ma lou nai mlo pyo de khmi ro ka u yin mu phit de lo pyo de so ro a ra ka no belo contextless solution he sha the ma prophet ji he sha a bi phya thakin ka iti la le myo ko ba pyo le so ro nga ye u yin phit de lo pyo de nga ye zabit chan phit de nga ye zabit nwe bin phit de lo phya thakin ka iti la ko pyo de da chang ma lo di ယူဒလူမျိုးလူဒထုံးစံအထဲမှာကြီးပြင်းလာတဲ့တပည့်တော်တွေကသူတို့ကိုသူတို့เนาะသူများထက်ဆိုင်ဝါကြွားတယ်เนาะယူဒလေးငါတို့ဟာဘုရားသခင်ရှိတဲ့အမျိုးငါတို့ဘုရားသခင်ရွေးကောက်ထားတဲ့အမျိုးဆိုပြီးတော့မှယူဒလူမျိုးမဟုတ်တဲ့တပါးအမျိုးသားတွေဆိုလို့ရှိရင်ပိမန်တော်ထဲမှာတော့မှเนาะတချို့နေရာမှာပဲသွားလို့ရတယ်เนาะအပိုင်းချလည်းရှိတယ်ကာစီထားတဲ့အပိုင်းချလည်းရှိတယ်တပါးအမျိုးသားတွေကို alien strangersဆိုပြီးတော့မှသူတို့တတ်မှတ်တယ်လေပင်ခံရတဲ့မျိုးအရေးဖျားလက်ချင်းကိုမခံတဲ့အမျိုးတွေဆိုပြီးတော့မှတပါးမျိုးသားတွေပေါ်မှာသူတို့အဲ့လိုမြင်တဲ့သူတွေမြင်တဲ့သူတွေဖြစ်တယ်ထို့အတူပဲသူတို့ကိုသူတို့ငါတို့ကဘုရားသခင်ရဲ့တရားစကားကိုနှုတ်ကပတ်တော်ကိုယားထားတဲ့သူတွေဖြစ်တယ်ပြီးငတ်တော်ကိုယားထားတဲ့လူမျိုးဖြစ်တယ်ဘုရားသခင်ရွေးကောက်ထားတဲ့လူမျိုးဖြစ်တယ်ဆိုတော့သူတို့ကိုသူတို့သိတယ်သူတို့ငယ်ရွယ်စဉ်ကတည်းကယူဒထုံးစံထဲမှာကြီးလာတဲ့ခါမှာတမဟောင်းချမ်းကိုတချို့ဟာတွေကိုသူတို့အလွတ်ရတယ်တချို့ဟာတွေကိုသူတို့ကောင်းကောင်းသိတယ်မသိတဲ့သူမရှိဘူးဆိုအရာလေးကရန်ရေးကြည့်တယ်ဒီနေ့ကျွန်တော်တို့တရားဟောချက်တွေဒါနားထောင်တဲ့အခါမှာ Bible study တွေနားထောင်တဲ့အခါမှာစင်ချင်ဝင်ငှချက်တွေနားထောင်တဲ့အခါမှာကျွန်တော်တို့ကျမ်းစာနဲ့ယဉ်နိမှုအတိတ်နဲ့ပမာမူတည်ပြီးမှကျွန်တော်တို့နားလည်မှုကအတိတ်နဲ့ကလည်းအများကြီးကွာသွားနိုင်တယ်ဆိုဒီအခုချိန်မှာဥပမာကျွန်တော်ကနေပြီးတော့မှစကားပြောနေရင်းနဲ့ကျွန်တော်ရဲ့အသက်တာထဲမှာလူဟောင်းဖြစ်ခြင်းနဲ့မှမဟုတ်တော့ဘူးလူသစ်ဖြစ်နေဆက်လက်ပြီးမှအသက်ရှင်ဖို့ရန်အတွက်ဆင်ခြင်ရမယ်ဆိုတော့ပြောတယ်ဆိုလို့ရှိရင်တော်တော်များများသဘောပေါက်တယ်တော်တော်များသဘောပေါက်တယ်လူဟောင်းလူသစ်လို့ပြောတဲ့ခါမှာဘာကိုပြောတာလဲဆိုတော့တော်တော်များများသဘောပေါက်တယ်ထို့အတူပဲသခင်ယေရှုကငါမှန်သောသဘစ်နယ်ပင်ဖြစ်တယ်လို့ပြောတဲ့အခါမှာမင်းတို့ကိုကျွန်လို့မခေါ်တော့ဘူးအဆွေလို့ငါခေါ်လို့ပြောတဲ့အခါမှာယူဒထုံးစံနဲ့မှကြီးပြင်လာတဲ့ကျမ်းစာနဲ့ယဉ်နှီးထားတဲ့သူတို့ရဲ့ယူဒပညာရေးတထုံးစံနဲ့မှဖြစ်ရလုံးဝမလွတ်ဘူးအဲသူတို့ကောင်းကောင်းသိတယ်ကောင်းကောင်းနားလဲအဲ့နားလဲချင်းနေကနေကျွန်တော်လက်ဆင်ချင်းဖို့ကျွန်တော်ဖိတ်ခေါ်ချင်တာပါဆိုဟေရှာအထဲမှာဘုရားသခင်ကမင်းတို့ဣတိလအမျိုးဆိုငါ့ရဲ့သပိ့နွယ်ပင်ဖြစ်တယ်ငါ့ရဲ့သပိ့ဥယျင်ဖြစ်တယ်ကောင်းသောအသီးကိုတီးဖွင့်သူမျောလဲ့နေသို့တော်ညာလဲကောင်းတဲ့အသီးတွေမတီးဘဲနဲ့ဘောရှာအသီးတွေခါရအသီးစားလို့မရတဲ့အသီးတွေတီးလာတဲ့အခါမှာဘုရားသခင်မပျော်ဘူးဒါကြောင့်မို့သခင်ယေရှုကတကယ်တော့ငါမှန်သောသပိ့နွယ်ပင်ဖြစ်တယ်ငါ့ကိုအမိပြုတ်မှအသီးတီးမယ်မှန်တဲ့အသီးတီးမယ်ဆိုတော့သူပြောတဲ့အခါမှာတပည့်တော်တွေကောင်းကောင်းသဘောပေါက်တယ်အော်ငါတို့ရဲ့အသက်တာထဲမှာဘောရှာတီးရတီးရတဲ့အကြောင်းရင်းကဘုရားသခင်ရဲ့လူမျိုးဆိုတာဟုတ်ပါရဲ့သို့တော်လည်းငါတို့ရဲ့အသက်တာထဲမှာတော့ဘုရားသခင်သဘောမပါဘဲနဲ့ကိုယ့်သဘောနဲ့ကိုယ်အသက်ရှင်လို့ကိုယ့်သဘောကိုယ်ထုံးစံကိုယ်အဆွဲနဲ့အသက်ရှင်လို့ဒါလည်းငါတို့ဒီဘောရှာအသီးရတီးနေပါလားသူများစားလို့မရတဲ့အသီးရတီးနေတဲ့အကြောင်းရင်းကငါတို့ကတကယ်တကယ်တော့ဥယျာဉ်မှုနဲ့အခြေဆက်မရှိလို့တကယ်သဘင်နေပင်အခြေဆက်မရှိလို့ပါလားဆိုတော့သူတို့ကောင်းကောင်းသဘောပေါက်တယ်အဲ့လိုပဲဒီနေ့ကျွန်တော်ရဲ့အသက်တာထဲမှာလည်းပဲခရိယန်ဆိုတဲ့နာမည်အောက်မှာယုံကြည်သူဆိုတဲ့နာမည်အောက်မှာဘောရှာအသီးပဲတည်နေသေးတယ်ဆိုလို့ရှိရင်ဒါကျွန်တော်တို့ဆင်ခြင်စရာဖြစ်ပါတယ် Maybe ကျွန်တော်တို့ယုံကြည်သလောက်အသက်တာမှာမလင်းတယ်လို့လည်းဖြစ်နိုင်တယ်မှန်သောသဘင်နယ်ပင်နဲ့တကယ်မချိဆက်လို့လည်းဖြစ်နိုင်တယ်ပြီးတော့တခင်ယေရှုကဆက်ပြောတယ်ခုချိန်ကစပြီးတော့မင်းတို့ငါကြုံလို့မခေါ်တော့ဘူးတဲ့ဒီဟာလေးတော့ကျွန်တော်တစ်ချက်လောက်တူတူကဖတ်ရအောင်ဟေရှာယအခန်းကြီး58 8ကနေ10တူတူကဖတ်ရအောင်ငါကြုံဣတိလငါရွေးချယ်တော်သူယာကုပ်ငါအဆွေအာပြန်ဟိတာမြေကြီးစွန်အနာမှငါလက်ဆွဲ၍ခေါ်တော်သူတင်းဒီငါကျွန်ဖြစ်၏ဟူ၍၎င်းတင်းကိုငါရွေးချယ်ပြီးတင်းကိုမပြစ်မပယ်ဟူ၍၎င်းဂတိကိုခံရတော်သူမစိုးရင်နဲ့ ငါသည်တင့်ဘက်မှာရှိမကြောက်နဲ့တင်းဘုရားသခင်ငါသည်တင့်ကိုခိုင်ခန့်စင်တင့်ကိုဆောင်ပါမည်ငါအသစ်စာလက်ရလက်ဖြစ်ထောက်ပစ်မည်တဲ့ဒါကြောင့်မလို့ဒီကျမ်းစာကိုတိထားတဲ့ယူဒာလူမျိုးတယောက်အနေနဲ့ယူဒာလူတွေအင်မတန်မှလေးစားရတဲ့ရာဘိုင်တယောက်ရာဘိုင်ပဲရှိတယ်နော်သခင်ယေရှုဟာဘုရားသားဖြစ်တယ်ဆိုတာခဏထားလိုက်အောင်သခင်ယေရှုဟာယူဒာလူမျိုးတွေရဲ့ကြမ်းတက်စရာတယောက်ဖြစ်တဲ့နော်စားချစရာတယောက်ဖြစ်တဲ့ဓမ္မပညာရှင်တယောက်ဖြစ်တဲ့ရာဘိုင်တင်ကြားပေးသူတယောက်ရဲ့တင်ကြားခြင်းထဲမှာတော့မှအခုချိန်ကစပြီးတော့ငါမင်းတို့ကိုကျုံလို့မခေါ်ဘူးအဆွေလို့ခေါ်မယ်ဆိုတဲ့အရာသူတို့အတွက်ကောင်းကောင်းလေးလေးနက်နက်သဘောပေါက်စရာရှိတယ်။တော့ဒီသခင်ယေရှုဟာသူတို့မြင်နေတဲ့နမိတ်လက္ခဏာတွေသူနဲ့အတူတူကျင်လည်ခြင်းနဲ့ကနေမြင်တွေ့ခဲ့ရတဲ့တသက်ပြုတ်ခဲ့တဲ့အရာတွေအားလုံးနဲ့စတောင်းနေကမဒီတယောက်ကတော့တာမလို့မဟုတ်ဘူးဆိုတော့သူတို့ကောင်းကောင်းသိတယ်လုံးလုံးလျားလျားကြီးဖွင့်ပြခြင်းမခံရသေးတော့လေဒီယေရှုဆိုတဲ့ပုဂ္ဂိုလ်ကတော်ယုံတန်ယုံလူမဟုတ်ဘူးမေရှိအဘဲဆိုတော့ကတော့သူ့ရဲ့အုံနောက်နဲ့သူတို့လက်ခံပြီးသိနေပြီဆိုတော့ဒီသူကဘုရားသခင်ရဲ့နာမတော်နဲ့ကြွလာတဲ့မေရှိယလို့သူတို့ယုံကြည်ထားတဲ့သူကဒါတော့အုံနောက်နဲ့ယုံနောက်လောက်ပဲရှိသေးတယ်နော်သူပြောတဲ့မင်းတို့ကိုခုချိန်မှာကြုံလို့မခေါ်တော့ဘူးမိတ်ဆွေလို့ခေါ်မယ်ဆိုတဲ့အရာအယံတန်မှုရှိတယ်သူတို့သိတယ်အာဗြဟံကိုသူတို့ကောင်းကောင်းသိအာဗြဟံကိုလေးစားလွန်းလို့ယူဒလူမျိုးတွေကြားထဲမှာသခင်ယေရှုကငါအာဗြဟံမဖြစ်မြင်ငါဖြစ်တယ်လို့ပြောတဲ့အခါမှာသူ့ကိုငဲနေထပ်ပေါက်တတ်တော်မဲ့အချိန်ထိဒေါသထွက်ကြတယ်ခံပြင်းကြတယ်မင်းကခုမှအသက်30ကျော်ပဲရှိသေးတယ်ဘယ်လိုဖြစ်လို့အာဗြဟံမဖြစ်မြင်ဖြစ်ရမှာလဲအာဗြဟံငါတို့ကအာဗြဟံမျိုးကိုဆင်းသက်တဲ့သူဆိုပြီးတော့ဝါကြွားခဲ့တဲ့သူတွေသခင်ယေရှုအမြင်ကတ်တယ်မုန်းတယ်အာဗြဟံကိုသူတို့ယံလေးစားသူတို့သိတယ်မောရှိရဲ့ကျမ်းပိညတ်တိကျမ်းကိုသူတို့တွေ nickname နဲ့မောရှိပိညတ်စကားလိုတော့မှမောရှိရဲ့နာမည်တက်ပြီးတော့မှသူတို့သိထားတယ်အရန်လေးစားတယ်သူတို့ယူဒာလူမျိုးတွေရဲ့ identity ဖြစ်တယ်ဆိုဒီယူဒာလူမျိုးတွေကသခင်ယေရှုခရစ်ပြောတဲ့ငါရဲ့အဆွေဓမ္မဟောင်းထဲမှာရှေးရှားအားဖြင့်မင်းတို့ငါကြုံဖြစ်တယ်ငါရွေးကောက်တယ်ငါရဲ့ကြုံဖြစ်တယ်လို့ပြောတယ်ဘုရားသခင်စကားကောင်းကောင်းသိထားတယ်ဆိုတော့ဒီစကားထဲမှာတော့မှကြုံအဖြစ်နဲ့ယက်တည်နေရတဲ့အချိန်မှာတော့ဒီဘုရားသခင်ကသူတို့ကိုဘာပြောလဲဆိုရင်မစိုးရင်နဲ့ငါမင်းတို့ဘက်မှာရှိတယ်မင်းတို့ရဲ့ဘုရားသခင်ငါဖြစ်တယ်မင်းတို့ကိုငါခိုင်ခန့်စေမယ်သခင်ကဂျွန်ကိုပြောတဲ့စကားသခင်ကဂျွန်ပေါ်မှာသဘောထားတဲ့သဘောထားထဲမှာတောင်မှသူတို့အတွက် more than enough အရန်ကောင်းနေပြီဂျွန်အပေါ်မှာတော့မှဒီလောက်ကောင်းတဲ့ဘုရားသခင်ကအခုတော့ငါတို့ကိုအဆွေလို့သတ်မှတ်ပြီမိတ်ဆွေလို့သတ်မှတ်ပြီဘလောက်ထိမုံမြတ်တယ်လဲဘလောက်ထိပြောစရာကောင်းတယ်ဘလောက်ထိနှရှမ်းတယ်လဲဘလောက်ထိငါတို့ကိုဘုရားသခင်ချစ်တယ်လဲဆိုတော့ကိုသူတို့ကောင်းကောင်းသဘောပေါက်တယ်။ဒါကြောင့်မလို့ဒီနေ့ကျွန်တော်တို့ရဲ့အသက်တာထဲမှာဘုရားသခင်ရဲ့မိတ်ဆွေဘုရားသခင်နဲ့မနှချင်းဆိုင်စကားပြောပြီးတော့မှယဉ်နှီးကျွမ်းဝင်ပြီးတော့မှမောရှင်နဲ့ဘုရားသခင်နဲ့မနှချင်းဆိုင်စကားပြောတဲ့အချိန်လိုမျိုးဒီနေ့ကျွန်တော်တို့ရဲ့အသက်တာထဲမှာဘုရားသခင်နဲ့ကျွန်တော်တို့ ਨੇ ယဉ်နီးကျွမ်းဝင်မှုရှိဖို့ရန်အတွက်ဘုရားသခင်အလိုရှိတယ်ဘုရားသခင်ခေါ်ဖိတ်နေတယ်ဆိုတာကိုကျွန်တော်တို့နားထောင်ကြားစေချင်တယ်ဆင်ခြင်စေချင်တယ်ဆင်ခြင်ရအောင်ကျွန်တော်မိတ်ဆွေနေဖြစ်ချင်းမလို့ friendship နဲ့ပတ်သက်ပြီးတော့မှကျွန်တော်တို့အများကြီးအင်တာနက်မှာရကြည့်လိုက် Google မှာရကြည့်လိုက်နော် ChatGPT မှာရကြည့်လိုက်မိတ်ဆွေကောင်းမြတ်ခြင်းမိတ်ဆွေလိုအပ်ခြင်းပတ်သက်ရင်ရေးထားတဲ့စာများများစွာရှိတယ်ရိုးရာတိုင်းယဉ်ကျေးမှုတိုင်းလူမျိုးစုတိုင်းမှာမိတ်ဆွေတွေရဲ့ကောင်းမွန်ခြင်းနဲ့ပတ်သက်ပြီးမှ ပြောစကားပြောစမှတ်တွေအကုန်လုံးမှာရှိကြတယ်ကျွန်တော်ယုံကြည်တယ်ရှိကြမှာပါဆိုတော့ကျွန်တော်ဒီပြောအများကြီးပြောမနေတော့ဘူးအဓိကကျွန်တော်တစ်ခုလေးပဲဖော်ပြချင်တာဗာလဲဆိုလို့ရှင်ကျွန်တော်မိတ်ဆွေဖြစ်ခြင်းနဲ့မှာယဉ်နေကျွမ်းဝင်ခြင်းထဲမှာဒီတိုင်းတော့ဖြစ်မလားကျွန်တော်တော်ရုံတန်ရုံတော်ရုံတန်ရုံမိတ်ဆွေလို့တငယ်ချင်းတို့ကျွန်တော်တို့အပေါ်ယံအာဖြစ်တာကျွန်တော်တို့ပြောရင်ပြောမှတကယ်မဲ့လက်တွေ့မှာကျွန်တော်တို့စဉ်းစားကြည့်လိုက်ကိုယ်မတငယ်ချင်းဘယ်နှယောက်ရှိလဲမိတ်ဆွေကောင်းဘယ်နှယောက်ရှိလဲမိတ်ဆွေနဲ့ပတ်သက်လို့ရှိရင်ကျွန်တော်ပြောစကားအများကြီးရှိတဲ့ထဲမှာတစ်ခုရှိတာပါလဲဆိုလို့ရှိရင်နော်တုတ်တန်ကျမ်းထဲမှာလည်းပါပါတယ်တုတ်တန်ကျမ်းထဲမှာ a friend loves at all time မိတ်ဆွေကအမြဲအစဉ်အမြဲချစ်တတ်တဲ့သူဖြစ်တယ်တဲ့ as iron sharpen iron တန်ကိုတန်ချင်းချက်စီတကယ်သူမိတ်ဆွေကောင်းတွေကအချင်းချင်းတောင်တောင်ထက်မြက်စေကြတယ် so အဲ့ဒီအချင်းတွေကိုရောက်ဖို့ရန်အတွက်ဒီမိတ်ဆွေဒီ two parties ပေါ့နော်ဒီလူနှစ်ယောက်ဒီပုဂ္ဂိုလ်နှစ်ယောက်ရဲ့ကြားထဲမှာရှိတဲ့ယဉ်နီကျွမ်းဝင်မှုတရားနဲ့တရားပေးဆက်မှုကဒီတိုင်းတော့ဖြစ်မလာဘူးဒီအားလို့ကျွန်တော်လေးလေးနဲ့ကျွန်တော်စဉ်းစားဆင်ခြင်တာပါဘာကြောင့်လဲဆိုရင်ဘာကြောင့်လဲဆိုလို့ရှိရင်ဒီလိုမိတ်ဆွေဖြစ်ခြင်းနဲ့မှာတရားနဲ့တရားတော်တော်လေးကိုသိခြင်းပါတယ်တရားနဲ့တရားကိုလေးလေးနဲ့နဲ့နဲ့ရှိုင်းကိုသိတာကျွန်တော်ဇလန်တစ်ခုကြည့်ဘူးတာရှိတယ်အတူအတူအတူဖြတ်လေးပါဒါပဲစဉ်းစားစရာလေးပေးလို့ကျွန်တော်ဒါလေးချက်ပြောပြချင်တယ်အဲ့ထဲမှာပါလဲဆိုလို့ရှင်လင်မယားနှစ်ယောက်ရှိတယ်အဲ့လင်မယားနှစ်ယောက်မှာတရားတော်တရားအိမ်ထောင်ကြတာကြာပြီဒါပေမဲ့မိန်းမကသူ့ယောက်ကြားကြောင်းဘာမှမသိဘူးတန်တော့အရန်ချစ်တယ်ဒါပေမဲ့ကြာလာတဲ့မြသူ့ယောက်ကြားကြောင်းဘာမှမသိတယ်လို့ခံစားရတဲ့ခါမှာသဇိန်တယောက်နဲ့နေတယ်လို့ခံစားရတဲ့ခါနောက်ဆုံးကြတော့အဲ့ relationship ကအချင်းနဲ့မဟန်တော့ဘူးပေါ့ဒါဇလန်းဖြစ်လာတာပေါ့နော်ကျွန်တော်ပြောချင်တာဗာလဲဆိုလို့ရှင်တခါတည်းမှာကျွန်တော်တို့အရန်နီးရလို့ထင်ရတော့လဲကျွန်တော်တကယ်မသိတာရှိတယ်ဒါကြောင့်မလို့ကျွန်တော်တို့မိတ်ဆွေတွေကကျွန်တော်တို့ကိုတစ္ဆာဖောက်တယ်လို့ခံစားရတဲ့အခါဒါမှမဟုတ်တစ္ဆာဖောက်သွားတဲ့အခါနောက်ကျောကနေဒါနဲ့ထိုးတဲ့အခါအရှမ်းနာရတယ်အရှမ်းနာခြင်းအဲ့ဒီဟာ betrayalသစ္စာပေါ့ချင်ခံရတာအဲ့လိုခံစားချက်အရင်ပြင်းထန်ဘာကြောင့်လဲဘာကြောင့်အဲ့တော့နာကျင်ရလဲဘာကြောင့်လဲဆိုရင်ကိုကအများကြီးရင်းနှီးညွန့်တန်ထားရတာလေကိုဘွားရဲ့เนาะအတွင်းဖြစ်စဉ်နေเนาะရင်းဖွင့်ထားတယ်ပေးထားတယ်အများကြီးလေအဲ့ဒါရဲ့အကုန်လုံးကိုလုံးဝခွာချပြီးမှကိုကိုနောက်ကျောင်းနဲ့ဒါနဲ့ထူးလို့ခံစားရတာအရင်နာကျင်ရတယ်ပြောချင်တာဘာလဲဆိုရင်မိတ်ဆွေဖြစ်ချင်းဆိုတဲ့အချက်မှာတကယ်ယဉ်နီကျောင်းဝင်ချင်းဆိုတဲ့အချက်မှာတရားနဲ့တရားတိချင်းနဲ့ဆိုင်စွာတိချင်းပါတယ်အဲ့တော့ဘုရားသခင်နဲ့မိတ်ဆွေဖြစ်တယ်ဆိုတာကလေဒီနေ့ဧဝံဂေလိတရားဆိုတာဘုရားသခင်ကကျွန်တော်တို့ကိုအလုံးစုံတိပြီးတော့မှအဆုံးထိချစ်တဲ့မေတ္တာရှင်ဖြစ်တယ်ဒီဟာလေးကိုကျွန်တော်အရင်သဘောကျတယ် fully known and fully loved ဒီနေ့ကျွန်တော်ကိုဒီနေရာမှာနောက်ဆုံးနှစ်ယောက်ကနေတယောက်တစ်ဖြစ်သွားပြီဆိုတော့ကျွန်တော်ရဲ့ဇနီးတော်မှကျွန်တော်ဟာဘလူလူဖြစ်တယ်လဲဆိုတော့တကယ်အလုံးစုံတိတယ်ဆိုရင်ကျွန်တော်ကိုဆက်ချစ်နိုင်မလားဆိုတော့ကျွန်တော်မသိချောင်းမချစ်နိုင်တော့ဘူးဒီနေ့ကျွန်တော်ကိုသိအောင်ဆရာတယောက်နဲ့ကျွန်တော်လုပ်နေရတဲ့ကိုကြည့်ပြီးမှအတိုင်းတာတစ်ခုထိလေးစားရတဲ့သူတွေရှိကောင်းရှိလိမ့်မယ်ဒါပေမဲ့ကျွန်တော်ကိုအလုံးစုံတိတဲ့နောက်ပိုင်းမှာလေးစားနိုင်မယ်လို့ကျွန်တော်မလေးစားနိုင်မှာမဟုတ်ဘူးဒီနေ့ကျွန်တော်တို့တယောက်နဲ့တယောက်အပေါ်ယံလောက်ပဲတည်တယ်အဲ့ထက်ပူနေနေဆိုင်တည်တာရှိမှဒါပေမဲ့အကုန်လုံးတည်သွားရဲဆိုရင်တယောက်တော့ကျွန်တော်လေးစားနိုင်မှာမဟုတ်ဘူးတယောက်တော့ချစ်နိုင်မှာလည်းမဟုတ်ဘူးနားလည်နိုင်မှာလည်းမဟုတ်ဘူးအလုံးစုံတည်သွားတော့ပြောရအောင်စင်စားတွေးခေါ်ကြံစီခြင်းအလုံးစုံကိုပြောချင်တာကိုယ့်ရဲ့ငြင်းငြင်းနဲ့အတွေးခေါ်ကိုယ့်ရဲ့သူတစ်ပါးအပေါ်မှာဒီမကောင်းမြင်တဲ့အမြင်ကိုယ့်ရဲ့သူများပေါ်မှာမနာလိုတဲ့အမြင်ကိုယ့်ရဲ့သူများပေါ်မှာအားမရတဲ့အမြင်ကိုယ့်ရဲ့သူများပေါ်မှာတော့မျိုးစုံမြင်တဲ့အမြင်ဒါတွေအားလုံးကိုတိသွားရင်ဘယ်သူမှကိုယ့်ကိုချစ်နိုင်မှာမဟုတ်ဘူးနားလည်နိုင်မှာလည်းမဟုတ်ဘူး ခုနံဘုရားတော်တော်ဝေးပါတယ်ဒါဘယ်သူပဲချက်နိုင်လဲဘုရားသခင်ပဲချက်နိုင်လဲဒါကြောင့်အေဝင်ကြီးတရားဆိုကျွန်တော်တို့ဘယ်သူလဲဆိုတော့ကိုတိတိကြီးနဲ့ကိုအဲ့ဒီလိုအပြစ်နဲ့ပြေဝနေတဲ့အချိန်တွေထဲမှာကိုကဘုရားသခင်ကိုစော်ကားတဲ့အချိန်ဘုရားသခင်ကိုစန့်ကျင်နေတဲ့အချိန်မှာကိုကယေရှုခရစ်ကလောကကိုကြွလာပြီးမလဝါကားတဲ့မှာအသေးခံပေးတာတိတိကြီးနဲ့ကိုအသေးခံပေးတာ fully known fully loved အလုံးစုံတည်တယ်အဆုံးထိချစ်သွားတယ်အတိုင်းအဆမရှိချစ်သွားတဲ့မေတ္တာရှင်ဖြစ်တယ်ဆိုတော့အဲ့ဒီလိုမေတ္တာရှင်နဲ့ကျွန်တော်တို့ကမိတ်ဆွေဖြစ်ရတာကျွန်တော်ရဲ့ relationship တွေမှာတော့မှအတိုင်းအတာတစ်ခုထိကိုယ့်ရဲ့အားနည်းချက်ကိုတည်ပြီးတော့ခင်လွတ်နိုင်တဲ့သူနားလည်ပေးနိုင်တဲ့သူနဲ့ကျွန်တော်တို့ပို့ပြီးနေတယ်။အဲကြောင့်မိတ်ဆွေတွေကဘယ်အချိန်မှာပို့ပြီးတော့မှယဉ်ထိကြတယ်လဲဆိုလို့ရှိရင်အများဆုံးက when they share each other's heart when they share each other's vulnerability ကိုမှတင်ငယ်စရာအကြောင်းအားငယ်စရာအကြောင်းအားနည်းချက်တွေကိုပွင့်လင်းစွာဝေမျှနိုင်တဲ့အချိန်မှာတရားတက်ပို့ပြီးနေသွားတယ်။ Then ဘယ် relationship မှာပဲရှိရှိအမြဲတမ်းအပြည့်ရှိနေတဲ့သူတရားလို့နေတယ်ဆိုရင်မိတ်ဆွေစစ်မိတ်ဆွေမှန်ရဖို့အရန်ခက်လေ။တကယ်တော့ကျွန်တော်တို့အထက်မှာတကယ်ဘာအားနည်းချက်ရှိနေတယ်လဲဆိုတာကိုနောက်ဆုံးမှကျွန်တော်ယုံကြည်စိတ်ချရတဲ့သူနဲ့အမြဲတမ်းရင်ဖွင့်လေးရှိပါတယ်။အဲ့ဒီခါကျမှအော်ယဉ်နှမှုစွာဖြစ်လာတာတယောက်ကကိုယ့်ရဲ့အားနည်းချက်ကိုဝေမျှလာတဲ့အချိန်မှာကျန်တဲ့သူတွေကလည်းအော်သူလည်းငှားလို့ပါလားယဉ်နှမှုကအဲ့မှာပို့ပြီးတော့ဆင်နွန်ချစ်ပို့နီးလာဆိုကျွန်တော်တွေ့ရပြောချင်တာဘာလဲဆိုလို့ရှင်ကျွန်တော်တို့အချင်းချင်းချစ်ချင်းမိတ်ဆွေဖြစ်ချင်းထဲမှာတော့မှဒီလိုတရားနဲ့တရားတိကျွမ်းခြင်းဆိုရင်အင်မတန်မှအရေးကြီးတာကိုပြောချင်တာဒါမှဒီကနေ့ဘုရားသခင်နဲ့မိတ်ဆွေဖြစ်ခြင်းနဲ့မှာဘုရားသခင်ကတော့တည်ချတယ်ကျွန်တော်တို့ကိုအလုံးစုံတည်ပြီးမှအဆုံးထိချစ်တဲ့ရှင်ဖြစ်တယ်။သို့တော့ကျွန်တော်တို့ရောတငယ်ချင်းဖြစ်နေအရွေးချယ်ခံရတဲ့တငယ်ချင်းဖြစ်နေသတ်မှတ်ခံရတဲ့ကျွန်တော်တို့ရောဒီ relationship ထဲမှာကျွန်တော်တို့ကရောဘယ်လိုသဘောထားရှိသလဲ။ဆိုတော့ကျွန်တော်မိတ်ဆွေတွေဖြစ်ခြင်းနဲ့ပတ်သက်ပြီးတော့မှကျွန်တော် article တွေတော်တော်လေးနည်းနည်းပေါ့နော်လက်လက်မြစ်တော့ကျွန်တော်ဖတ်ပါတယ်။ဒီကျွန်တော်ကဘာပေါ်မှာမိတ်ဆွေဖြစ်ချင်းဆိုတဲ့ခေါင်းစဉ်အောက်မှာအဓိကအရေးကြီးတဲ့အချက်တွေအဓိကလိုအပ်တဲ့လိုအပ်ချက်တွေဘာတွေများရှိမလဲဆိုတော့ကျွန်တော်လက်လက်မြစ်တလောက်ကျွန်တော်ဖတ်တဲ့ခါမှာအဓိကအဖြစ်ပထမတစ်ချက်ကဘာလဲဆိုလို့ရှင်ဒီ relationship ဒီ friendship အတွက်ဘလောက်ထိလေးနက်မှုရှိသလဲဟောဒီကိုနဲ့ခင်မင်းနဲ့သူတယောက်အတွက်ဒီခင်မင်းမှုအတွက်ဒီခင်မင်မှုကိုကိုဘလောက်ထိအလေးထားသလဲအဲ့ဒါလေးအနမတတချက်ဖြစ်တယ်အဲ့ဒါရင်ရဲကြည့်တယ်တဲ့ဒီ friendship ကတော့နှုတ်နှစ်ဖက်ဖြစ်တယ်အဲ့တော့ဒီခင်မင်မှုကိုဘလောက်ထိလေးနက်စွာကိုကခံယူသလဲဆိုတာအရင်ရေးကြည့်တယ်တဲ့အခုဒီဘုရားသခင်နဲ့ကျွန်တော်တို့နဲ့သက်ဆိုင်တဲ့ယဉ်နီးတဲ့မိတ်ဆွေဖြစ်ခြင်းနဲ့မှာဘုရားသခင်ကကျွန်တော်တို့ကိုအလုံးစုံတည်ပြီးမှအဆုံးနဲ့ချစ်တဲ့သူဖြစ်ပြီးကျွန်တော်တို့ဘက်ကရောဘုရားသခင်ဘလောက်တည်တယ်လဲကျွန်တော်တို့ဘက်ကရောဘုရားသခင်ဘလောက်ထိချစ်တယ်လဲကျွန်တော်တို့ကဒီခင်မင်မှုကိုဘလောက်ထိအလေးထားတယ်လဲအဲ့ဒါလေးကျွန်တော်စဉ်းစားမိတယ်စဉ်းစားရအောင်စဉ်းစားကြည့်ပါဒုတိယတစ်ချက်ကဘာလဲဆိုရင်တော်တော်များပြောကြတာကဘာလဲဆိုတော့Investing time for friendship. Di kimi mudwa jini myo nan yar. A chain a swan sa ko jini myo nan yar. A lo lo de time pi ma yaw la ja de kha ma. A lu pyo de kha ja lo ta kha tiyan ja chon sin sa mi. A lo mlo de time pi ye shi lo la bo no. Da mae le chon lo pyo ja a lo ta ba pao ja ba de. A lo lo de time pi yaw la de so de be ka sne tin kin ni ma ywe a lo ngan khwin ne ma yaw nan ne so lo chon so lo ja chin phit de.လို့ရှင်လူတိုင်းအလုပ်ကိုပုံမှန်လုပ်ရတာဆိုကျွန်တော်ဆိုလိုချင်ဖြစ်တယ်ဆိုအလုပ်လုပ်တဲ့တိုင်းပြီးရောက်လာတဲ့ခါမှာအလုပ်လုပ်ရပြီဖြစ်တဲ့အတွက်အလုပ်လုပ်နေတဲ့အတိုင်းတာတစ်ခုထိကတော့စီးနဲ့ကန်နဲ့အသက်ရှင်တတ်သွားတယ်နော်အဲ့ဒီအထဲမှာမိသားစုနဲ့အချင်းယူပြီးမှဆူတောင်းခြင်းဘုရားသခင်နဲ့သက်ဆိုင်တဲ့အကြောင်းအရာကိုပြောပြခြင်းတင်ပေးခြင်းဒီ friendship ကိုဆက်လက်ပြီးတော့မှတည်ဆောက်သွားခြင်းကိုကျွန်တော်တို့ကျူးစာအားထုတ်ပြီးတော့မှလှူဆောင်ဖို့လိုမယ် လိုပါတယ်ဆိုဘုရားသခင်ရဲ့ယင်းညွှန်းမှုကိုတိဆောက်တယ်ဒီယင်းညွှန်းမှုအတွက်ကျွန်တော်ယင်းညမြုပ်နှံတယ်ဆိုတာကိုကကျွန်တော်ရဲ့နေ့စဉ်အသက်တာထဲမှာအချိန်တိုင်းကိုဘလို့အသုံးပြုတယ်လဲဆိုတဲ့အရာတွေကအရေးကြီးတယ်လေသမင်းစားတဲ့ချိန်နော်စားတော့ချိန်ကိုရဲ့ခင်မွန်းတဲ့ကိုရဲ့ဇနီးတဲ့နဲ့စကားပြောတဲ့ချိန်ဒါတွေကိုကလေးတွေကမြင်နေတယ်ကိုကဘုရားသခင်ကဘလို့လေးစားတယ်လဲဘလို့အလေးထားတယ်ဒါတွေကိုကလေးတွေကမြင်နေတယ်သိနေတယ်ဆိုတော့ဒီလိုမျိုး invest လုပ်တဲ့အပိုင်းမှာလိုအပ်ပါတယ်နောက်တတိယတစ်ချက်ကတော့ mutual trust ယုံကြည်ခြင်းအပြန်အလှန်ယုံကြည်ခြင်းရှိတယ်ဆိုတော့ကျွန်တော်ဒီကနေ့ဒီယုံကြည်ခြင်းနဲ့ပတ်သက်လို့ရှိရင်ကျွန်တော်ဒီအမျိုးလေးရှုထောင့်တစ်ခုကနေကျွန်တော်စဉ်းစားစေချင်တယ်အဲ့ဒါဘာလဲဆိုတော့ကျွန်တော်တို့အမြဲတမ်းဘုရားသခင်ကဘုရားသခင်ကိုယုံကြည်ရမယ်ဘုရားသခင်ကိုကိုးစားရမယ်ဆိုတဲ့အပိုင်းနဲ့ကျွန်တော်အများကြီးပြောပါတယ်ယုံကြည်ခြင်းမှာကြီးထွားဖို့အကြောင်းကျွန်တော်တို့အများကြီးပြောပါတယ်ဒီနေ့တော့ကျွန်တော်ဘယ်လိုစဉ်းစားစေချင်တယ်လဲဆိုရင်ဘုရားသခင်ကကိုယ့်ကိုဘလောက်ထိယုံကြည်တယ်လဲဆိုတဲ့အပိုင်းလေးကိုကျွန်တော်စဉ်းစားစေချင်တယ်ဘုရားသခင်ကကိုယ့်ကိုယုံကြည်တဲ့ယုံကြည်ခြင်းလေးကိုကျွန်တော်စဉ်းစားစေချင်တယ်ဆိုမောရှိကဘုရားသခင်နဲ့မင်းနှချင်းဆိုင်တွေ့ပြီးမှမွေ့လျော်ပြီးတော့မှဘုရားသခင်ကမောရှိကိုပြောတယ်နော်ဒီလူမျိုးနဲ့ငါဆက်မသွားတော့ဘူးငါသူတို့ကိုဖျက်ဆီးမိလိမ့်မယ်ဆိုဒါကြောင့်ကျမ်းစာကိုလေကျွန်တော်တို့ဒီလေ့လာဖို့သင်ကြားဖို့လိုအပ်တယ်ဆိုတာဒီတိုင်းဘုရားသခင်ကတကယ်ဖျက်ဆီးမဲ့အရာကိုပြောတာမဟုတ်တော့ဘူးနော်တော်တော်များများကျွန်တော်တို့အားလုံးcontext ဒီအကုန်လုံးအကျိုးဆက်အကြောင်းဆက်တဲ့အကုန်လုံးပြန်ကြည့်တဲ့အခါမှာဘုရားသခင်ကမောရှိရဲ့အထက်ကနေမောရှိအကောင်းဆုံးအချင်းတွေကိုဆွဲထုတ်ခြင်းလို့ဒီလိုမျိုးဇလန်းခင်းတယ်လို့ကျွန်တော်တို့အဲ့လိုမျိုးဆင်ခြင်မိတယ်။အဲ့ခါမောရှိအော်ဘုရားသခင်အဲ့လိုမလုပ်ပါနဲ့။အဲ့လိုလုပ်ရဆိုရင်တော့ဒီလေပင်ခိုင်မှာတပားအမျိုးသားတွေကအော်ဒီယာဟွေသာရဘုရားကသူ့ရဲ့လူမျိုးတွေကိုဒီနေရာမှာဖျက်ဆီးဖို့ရန်အတွက်ကြုံဘဝနဲ့ခေါ်ထုတ်လာတယ်ဆိုပြီးဘုရားသခင်ကိုလူတွေကဲရကြမှာပေါ့အဲ့လိုတော့မလုပ်ပါနဲ့တဲ့မောရှိကဘုရားသခင်ကိုပြောပါတယ်ကိုရောကျွန်တော်နဲ့အတူတူသွားပါကိုရောမသွားရင်ကျွန်တော်လည်းမသွားဘူးဆိုပြီးတော့ပြောပါတယ်ဒါလည်းနဲ့ပတ်သက်ပြီးတော့မှကျွန်တော်စဉ်းစားစီချင်တာဘုရားသခင်ကကျွန်တော်တို့ကိုယုံကြည်ပြီးတော့မှသူအလုပ်လုပ်မဲ့အရာအတွက်လာတိုင်ပင်မယ်ဆိုရင်ဘလို့ဖြစ်မလဲထားလိုက်ပါတော့အခုချိန်မှာကျွန်တော်ဆူတောင်းနေကြတဲ့သူတွေရှိတယ်ဆူတောင်းကြတယ်ကိုဆူတောင်းနေတဲ့ဆူတောင်းချက်တစ်ခုနဲ့ပတ်သက်ပြီးတော့ဘုရားသခင်ကတင့်ကိုဒီကိစ္စမှာဒီလူနဲ့ပတ်သက်ပြီးတော့ဘလို့လှုပ်စေခြင်းတလဲဆိုပြီးတော့အကြံတောင်းနေဆိုရင်ဘလို့ဖြစ်မလဲဘလို့တုံ့ပြန်မလဲကျွန်တော်ထင်တယ်ကျွန်တော်ရဲ့တုံ့ပြန်ခြင်းကကျွန်တော်တို့ကဘုရားသခင်ဘလောက်တည်တယ်လဲဆိုတော့မှအမြဲမူတည်လိမ့်မယ်ဘုရားသခင်ကျွန်တော်တို့ဘလောက်တည်တယ်လဲဆိုတော့မှမူတည်ပြီးတော့မှကျွန်တော်ရဲ့တုံ့ပြန်ခြင်းအဖြစ်ကသူ့အလိုသူ့ဘုံတော်အတွက်ဖြစ်သွားမှာဖြစ်ပါလိမ့်မယ်ကြံတက်စရာတွေကသူတို့တပည့်တော်ရွေးတဲ့အခါမှာငါလိုဖြစ်နိုင်တယ်လို့သူတို့စိတ်ချတဲ့သူကိုမှငါနာတို့လိုက်လို့ခေါ်တာဒါကြောင့်မလို့တဲ့သခင်ယေရှုပေတရုတို့ကိုငါနာတို့လိုက်လို့ခေါ်တဲ့အခါမှာသူအားလုံးကိုပစ်ချပြီးတော့လိုက်ခဲ့ခြင်းဖြစ်တယ်သခင်ယေရှုကငါနာတို့လိုက်လို့လူကိုမြတ်သောတန်ခါဖြစ်စေမည်လို့ပြောတဲ့အခါမှာငါနာတို့လိုက်ပါငါမင်းကိုငါလိုဖြစ်အောင်လုပ်ပေးမယ်မင်းကငါလိုဖြစ်နိုင်တယ်လို့ငါယုံကြည်တယ်ဆိုတော့ယုံကြည်စိတ်ချမှုနဲ့ခေါ်တယ်လို့ဆင်ခြင်ပြီးတော့ကျွန်တော်တို့တတ်တာကိုခံရဖို့ဒီနေ့ကျွန်တော်ဖိတ်ခေါ်ခြင်းနဲ့ဘုရားသခင်ကကိုယ့်အမှာယုံကြည်ယုံကြည်ခြင်းသခင်ယေရှုကကဘာကြီးကိုပြောင်းလဲမဲ့လုပ်ငန်းကိုဒီလူတစုကိုပေးခဲ့တာနော်ဒီလိုဒီသွားပြီးလူမျိုးတွေကတော့ငါတပည့်ဖြစ်စေပါအရေးကြီးဆုံးသောလုပ်ငန်းကိုသခင်ယေရှုအပ်ပေးခဲ့တဲ့သူတွေယုံကြည်စိတ်ချစွာနဲ့အပ်ပေးခဲ့တဲ့သူတွေကတပည့်တော်တွေဖြစ်တယ်ဆိုတော့ဒီနေ့ကျွန်တော်တို့ရဲ့တတားထဲမှာကျွန်တော်တို့ကဘုရားသခင်ကိုယုံကြည်မှုအပိုင်းကိုးစားမှုအပိုင်း မှကျွန်တော်အများကြီးဆင်ခြင်ပါတယ်ဒီနေ့လေဘုရားသခင်ကျွန်တော်တို့ကိုယုံကြည်ပါတယ်ဒါကြောင့်မလို့ကျွန်တော်တို့ဆိုတဲ့အလိုဝါကြွားခြင်းဂုံတက်ခြင်းမျိုးနဲ့ချွတ်တောင်းနေမဟုတ်ဘူးကိုယ့်ရဲ့အတ္တဓာတ်ထဲမှာဘုရားသခင်ကကိုယ့်ကိုယုံကြည်စွာနဲ့အကြံဉာဏ်တောင်းလာတယ်ဆိုရင်ဘလို့ဖြစ်မလဲဖြစ်စရာရှိသလားဘာစကားပြောမလဲအခုမင်းစုတောင်းနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘလို့လှုပ်စေခြင်းတလဲလို့မေးလာရင်ဘလို့ဖြစ်မလဲအခုကျွန်တော်တို့စုတောင်းနေတဲ့ကိစ္စအမျိုးမျိုးရှိလိမ့်မယ်အဲ့ထဲမှာတခုကိုဘုရားသခင်ကကဲမင်းသဘောတိုင်းမင်းပြောတဲ့အတိုင်းငါလှုပ်ပေးမယ်မင်းဘာပြောမလဲငါ့ကိုအကြံပေးပါအောင်ဆိုရင်ဘလို့ပြောမလဲဘလို့ဖြစ်မလဲဘုရားသခင်ဘုန်းတော်ဖို့ဘုရားသခင်နားမတော်ဖို့ဘလို့ဖြစ်မလဲဒါလေးကိုကျွန်တော်တို့အတူတကွာစဉ်းစားဖို့ကျွန်တော်နှိုးဆော်ချင်တာပါဒီဘုရားသခင်နဲ့ကိုနဲ့ယဉ်နှီးကျွမ်းမှုခင်မမှုအထဲမှာကိုကဘလောက်ထိအလေးနဲ့ထားတယ်လဲဆိုတာလေကျွန်တော်ယူသားဆိုတာဆင်ခြင်စေခြင်းလဲဘင်းဒီအရာအတွက်ဘလောက်ထိယဉ်နှီးမြုပ်နှံမှုပြင်ဆင်ထားတယ်လဲဆိုတာကိုကျွန်တော်တို့စဉ်းစားဆင်ခြင်ပါတယ်ပြီးတဲ့ခါမှာဘုရားသခင်ကကိုကိုယုံကြည်စွာနဲ့အကြံဉာဏ်တောင်းလာတယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့အဖြစ်စင်စားရှင်မှာဘလို့လဲဆိုလို့တူတူကစဉ်းစားရအောင်ကျွန်တော်အားလုံးတူတူကမတည့်ရပြီးတော့စဉ်းစားရအောင်